ထိုင်းနဲ့မြန်မာနိုင်ငံကြားမှာရရှိထားတဲ့ MOU နားလည်မှုစာချုပ်လာနဲ့ထိုင်းနိုင်ငံမှာတွားရောက်အလုပ်လုပ်ကင်နေကြတဲ့မြန်မာအလုပ်သမားအတော်များများရဲ့အလုပ်လုပ်ခွင့်ဗီဇာပါယာယီနိုင်ငံကူးလက်မှတ်သက်တမ်းကုန်ဆုံးကုန်ပြီဖြစ်တဲ့အတွက်အဲ့ဒီအလုပ်သမားတွေကိုထိုင်းရဲတပ်ဖွဲ့ကစတင်ဖမ်းဆီးမှုတွေပြုလုပ်နေတာကြောင့်စိုးရိမ်မှုတွေထွက်ပေါ်နေပါတယ်။ဒါထိုင်းဆိုရရဲ့လူဝင်မှုကြီးကြပ်ရေးဥပဒေအရဆောင်ရွက်တာဖြစ်တဲ့အတွက်အလုပ်သမားတွေအနေနဲ့မြန်မာနိုင်ငံဘက်ကိုပြန်ပြီးဗီဇာသက်တမ်းတိုးပြီးပြန်လာလို့ရပါတယ်လို့မြန်မာတန်ယုံတာဝန်ရှိသူတွေကလည်းပြောပါတယ်။အပြည့်အစုံကိုတော့ကိုစော်ဝင်းလိုင်ကစူးစီးတင်ပြပေးထားပါတယ်ရှင်
။ဟုတ်ကဲ့ပါ။ထိုင်းနိုင်ငံထဲမှာတွားရောက်အလုပ်လုပ်ကင်နေကြတဲ့မြန်မာအလုပ်သမားတွေဥပဒေလမ်းကြောင်းအရဖမ်းဆီးထိန်းသိမ်းခံရခြင်းမရှိအောင်ထိုင်းနဲ့မြန်မာအကြား MOU နားလည်မှုစာကြွန်လွှာထိုးခဲ့ကြတာဖြစ်ပါတယ်။အဲဒီနားလည်မှုစာကြွန်လွှာစထိုးပြီးကြတဲ့ကထိုင်းနိုင်ငံအတွင်းမှာတွားရောက်အလုပ်လုပ်နေကြတဲ့မြန်မာအလုပ်သမားအတော်များများရဲ့လေးနှစ်အလုပ်လုပ်ခွင့်သက်တမ်းဟာလည်းပြီးခဲ့တဲ့2003ခုနှစ်နှစ်ကုန်ပိုင်းမှာကုန်ဆုံးသွားပြီဖြစ်တာကြောင့်ဗီဇာသက်တမ်းကုန်ဆုံးတဲ့မြန်မာအလုပ်သမားတွေကိုထိုင်းရဲတပ်ဖွဲ့ကစတင်ဖမ်းဆီးနေပြီလို့မဟာချိုင်းဒေသကမြန်မာလူငယ်အလုပ်သမားတဦးကပြောပြပါဗျာ။အတ
ော်များများပဲဘူးအခိုင်အမာနေ့စဉ်နေ့တိုင်းမှာဖမ်းခံနေကြတာအနည်းဆုံးတစ်နေ့အကြောင်း20 30ဝန်းကျင်ကတော့ဖမ်းခံထိနေကြတာ။သူ့ထက်ပိုရင်တော့ပုံပဲပေါ့ကျွန်တော်အဲ့လောက်မသိရတယ်ကျွန်တော်ကဝန်းကျင်မှာအဲ့လောက်ပဲဆိုကျွန်တော်နေရာမှာဘယ်လောက်များနေလဲကျွန်တော်မသိဘူး။ကွာဝါလေးတို့ဖမ်းတယ်ပေါ့ဖမ်းလို့ချင်းမိတယ်မိရင်တန်ကြီးဆောင်ရတယ်တန်ကြီးဆောင်ပြီးတော့လေတို့ပြန်လုပေးတယ်ပေါ့ပြီးတော့ပြန်လုပေးတဲ့သူတွေကိုတို့ထပ်မိရင်ထပ်တန်ကြီးဆောင်ရတယ်အဲ့လိုအဲ့လိုတို့ပေါ့တို့ပတ်ခံရတယ်ပေါ့ကွာ
အလုပ်လုပ်ခွင့်ဗီဇာတက်တန်းကုန်ဆုံးသူတွေအနေနဲ့ထိုင်းလူဝင်မှုကြီးကြပ်ရေးဥပဒေအရမြန်မာနိုင်ငံဘက်ကိုပြန်ပြီးတက်တန်းတိုးမှရနိုင်မယ်ဆိုတဲ့အချက်ကိုမြန်မာအလုပ်သမားတွေအကြရေးရေးလဲလဲနားမလဲသူတွေလည်းရှိနေတာပါဒါပေမဲ့အလုပ်လုပ်ခွင့်တက်တန်းမကုန်ဆုံးခင်ကတည်းကသက်ဆိုင်ရာတာဝန်ရှိသူတွေဘက်ကကြိုတင်ပြင်ဆင်မှုအားနေတာတွေရှိခဲ့သလိုထိုင်းနိုင်ငံရဲ့နိုင်ငံရေးမတည်ငြိမ်မှုတွေကလည်းတက်တန်းတိုးပေးရေးလှုပ်ဆောင်ဖို့အားနည်းမှုတွေဖြစ်ပေါ်စေခဲ့တယ်လို့အလုပ်သမားတွေအရေးလိုက်လံဆောင်ရွက်ပေးနေတဲ့ BAT ထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအသင်းကမတ်သက်သက်ဦးကပြောပါတယ
်ဒီစီမံကိန်းက၄နှစ်က၉လပိုင်းကစပြည့်လာကြတယ်ဆိုရင်တကယ်ဆိုဒီကိစ္စလုပ်ဖို့ကလွန်ခဲ့တဲ့တစ်နှစ်ကျော်လောက်ထဲကအစီအစဉ်ချထားရမယ်သူတို့ကအစီအစဉ်မချထားခဲ့တဲ့အခါ၉လပိုင်းရောက်တော့၄နှစ်ကုန်တဲ့လူတွေစလာပြီးစဲလာတိုင်းနဲ့ဆလာပြီအခု7လ12လ3လ2လပေါ့နော်6လကိုဝင်လာခဲ့ပြီဆိုတဲ့အခါမှာပြဿနာကဘာဖြစ်လဲဆိုတော့ထိုင်းဆိုရမတည်ငြိမ်တာတခုကအကြောင်းပြလို့ရတော့ပြန်နေအဆိုရလက်မှတ်ထိုးမဲ့လူလည်းမရှိဘူးပေါ့အဲ့ဒီလိုမျိုးပေါ့နော်တကယ်ဆိုဟိုတုန်းကတည်းကဒါတွေကအကုန်လုံးသူတို့စီမံကိန်းချရမဲ့ကိစ္စတွေပေါ့နော်နောက်ကျခဲ့တယ်နောက်ကျတော့အခုအလုပ်သမားတွေကရနုံနုံရနုံနုံနဲ့ပွဲစားတွေရှိမှပေးလိုက်အလိန်ခံလိုက်ပေါ့အဲ့လိုမျိုးနဲ့အခုစာအုပ်တွေရတယ်အများကြီးပဲလေ
ဘင်္ဂောင်းမြို့မှာရှိတဲ့မြန်မာတန်ယုံကအလုသမားကြီးရတာဝန်ခံဦးကျော်ကျော်လင်ကတော့ဒါဟာထိုင်းနိုင်ငံရဲ့ဥပဒေဖြစ်တာကြောင့်အလုသမားတွေအနေနဲ့မြန်မာပြည်ဘက်ကိုပြန်ပြီးတက်တန်းတိုးတဲ့နီလာကလွဲပြီးတခြားမရှိဘူးလို့ဆိုပါတယ်
။ဟိုကဒီနေ့ကြည့်ပြီးရောတဲ့လူကတော့ထိုင်းလို့သွားထဏာပညာတာကတော့အဲမယ်ပေါ့နော်ပြန်ပြီးရင်အမှုကြီးနဲ့အစ်စ်ပြန်ဝင်လာခဲ့လို့အဲလိုပြောထားတယ်။ဒီလေးလေးမပြည့်သေးတဲ့လူကတော့လိုရနေပြီလေ။အဲအလုချင်းရှိမှာချောတော့အဲချောတော့အလို့ရှင်ကချောတော့တွေပါရင်းနဲ့အဲကြံကံရုံးနေမှာပေါ့မြေမြေတို့မယုံတာဆောက်လျှောက်ပြီးတော့ဆောက်လို့လို့ရနေပြီလေပြီးရင်မကြောက်ရင်လည်းစကန်တွေဖွင့်တဲ့အခါကျအဲစကန်တွေမှာသွားပြီးတော့ဇာတ်လိုက်ရင်အဆင်ပြေသွားမှာပေါ့နော်အဲလိုရှိပါတယ်ပြည်ပြီးသွားရင်တော့သူထိုင်းနိုင်ငံအင်မီဂရေးရှင်းအဲရဆိုရင်တော့ဗီဇာမရှိဘူးလို့နေလို့မရဘူးလေအိုဗာစေးဖြစ်သွားမှာပေါ့အဲအိုဗာစေးမဖြစ်အောင်ပြန်ပြီးတော့ငွေစားကိုပြန်ထွက်လာထွက်ပြီးတဲ့အခါကျတော့မှပြန်ပြီးတော့သူတို့အမှုကြီးနဲ့ပြန်ဝင်လာခဲ့ပါအလို့လို့ချင်းနေဆိုရင်အမှုကြီးနဲ့ပြန်ဝင်လာခဲ့ပါဆိုပြီးထိုင်းလူပတ်သက်တာရှင်းညာပါလေ
အခုဖြစ်နေတာကစာအုပ်နီလို့ခေါ်တဲ့အလုပ်လုပ်ခွင့်ဗီဇာပါတဲ့ယာယီစာအုပ်ကန်ဆောင်ထားသူတွေသာဖြစ်ပါတယ်။အဲဒီနောက်မှာမြန်မာအစိုးရနဲ့ထိုင်းနိုင်ငံကြားရရှိထားတဲ့နောက်ဆက်တွဲသဘောတူညီချက်အရထိုင်းနိုင်ငံအတွင်းမှာထုတ်ပေးထားတဲ့စာအုပ်အပြာကန်ဆောင်ထားသူတွေအကြမ်းမှာလည်းအလုပ်လုပ်ခွင့်ဗီဇာရရှိရေးအလုပ်ကံရရှိရေးအတွက်အခက်အခဲတွေရှိနေတယ်လို့အလုပ်သမားတွေကပြောပါတယ
်။ဒီမှာနောက်ထပ်ဆက်ပြီးတော့သူတို့ရိုက်ပေးကြတယ်လေ။ဟိုထိုင်းနိုင်ငံမှာလာပြီးတော့မြန်မာထိုင်းနှစ်နိုင်ငံဗီဇာဆိုပြီးတော့လာလုပ်ပြီးတော့အမှဟိုဆက်ထုတ်ပြီးတဲ့တက်ဖို့ဆောင်အပြာလေးရှိရလေအဲ့ဒီအတန်းအမှားကြီးကြတော့သူကဘယ်လိုပြောလဲဆိုတော့ဝက်ပါမင်းထက်လောက်ရတယ်ပေါ့ဟိုဝက်ပါမင်းတနစ်စာတနစ်စာတော့သူလုပ်ပြီးရတယ်ဒါပေမဲ့ဝက်ပါမင်းမရှိလို့ချင်းအလုံးနဲ့ထက်လာတယ်ပြီးတော့ဝက်ပါမင်းသေသွားလို့ချင်းလည်းဖန်ခံရတယ်ပေါ့အဲ့လိုမျိုးလေ
ထိုင်းနိုင်ငံရောက်မြန်မာအရေးဆောင်ရွက်နေသူတွေကတော့ ILO နိုင်ငံတကာအလုပ်သမားအဖွဲ့ချုပ်အလုပ်သမားအရေးကူညီဆောင်ရွက်ပေးသူတွေနဲ့အလုပ်သမားတွေတုံ့ဝင်ဆိုင်တွေ့ဆုံဆွေးနွေးတာအကြံဉာဏ်တောင်းယူတာလုပ်ဆောင်ရမယ့်အခြေအနေတွေကိုရှင်းပြတာတွေမြန်မာအလုပ်သမားအများစုရှိရာမဟာချိုင်းဒေသမှာပြုလုပ်သွားဖို့ပြင်ဆင်နေကြပါတယ်ခင်ဗျာ